ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ AA နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိမ့်သိမ်းစစ်ဆေးနေတဲ့ဒေသခံရွာသားတွေနဲ့ဝန်ထမ်း120ကျော်ကိုပြန်လွှတ်ပေးလိုက်ပြီးကျန်နေတဲ့100ကျော်ကိုတော့စစ်ဆေးနေဆဲဖြစ်တယ်လို့တပ်မတော်တာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပါတယ်။ဒေသခံအရက်သားတွေကိုထိမ့်သိမ်းထားစဉ်တပ်မတော်ကပြစ်ခတ်မှုဖြစ်ရာက6ဦးထက်မနည်းသေဆုံးခဲ့ပြီးနောက်တစ်နေ့မှပဲဖမ်းဆီးထားခံရသူတွေကတဝက်လောက်ကိုပြန်လွှတ်ပေးလိုက်တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
တမရော်ကနေထိမ့်သိမ်းစစ်ဆေးနေတဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာသားတရားကျော်ကိုပြန်လှုပ်ပေးခဲ့ပြီးကျန်တဲ့လူတွေကိုတော့ဆက်လက်စစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတမရော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဝင်းစော်ဦးက VOA ကိုခုလိုပြောပါတယ
်လူတရားကျော်ပြန်ထုတ်လိုက်ပါတယ်ခင်ဗျာဘာမှမတက်ဆိုင်တဲ့လူတွေကိုပြန်စစ်ဆေးချက်အရာပေါ့လူတရားလောက်ကျွန်တော်တို့ပြန်ထုတ်လိုက်ပါတယ်ကျန်တဲ့လူတွေလည်းကျွန်တော်တို့လိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေလုပ်ပြီးတော့မှမလိုအပ်ဘူးဆိုလို့ရှိရင်တော့အမဆက်ဆံမှုမကြည့်တော့ပုံပြတ်တော့မှာပဲခင်ဗျ
တမတော်ကနေပြန်လှုပ်ပေးတဲ့126ဦးမှာအသက်40 50ရွယ်တွေကျောင်းဆရာတွေဝန်ထမ်းတွေပါဝင်ပြီးကျန်တဲ့လူလက်ပိုင်းရွယ်130ကျော်ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့လည်းတမတော်ကပြောဆိုပါရယ်တမတော်ကနေထိန်းသိမ်းထားတဲ့ကျန်တဲ့လူတွေကတော့အသေးစိတ်စစ်ဆေးနေဆဲဖြစ်ပြီးတချို့ AA ဖွဲ့ဝင်တွေပါဝင်နေကြောင်းစစ်စစ်တွေ့ရှိရင်ဥပဒေအရလှုပ်ဆုံးလုပ်နေတဲ့ညီဆောင်ရွက်သွားမယ်လို့လည်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မူဘူမူချုပ်စော်မင်းနှုံးကဒီကနေ့နေပြည်တော်မှာကျင်းပတဲ့တမတော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကြောက်တန်းကြေးရွာသား295ဦးကိုဧပြီလကမှတမတော်ကနေဖမ်းဆီးထိန်းသိမ်းထားပြီးရခိုင်တပ်တော် AA နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေချိန်မှာမနေ့ကနက်နက်တနားကျော်ကျော်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီး6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့စစ်ဆေးနေစဉ်တွင်လူဝင်အားနဲ့လက်နက်လူခတ်လို့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒေသခံရွာသားတွေကတော့တမတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ထိခိုက်ဒဏ်ရာရသူ10ဦးကတော့စစ်တွေဆေးရုံမှာစေဝါကူစားမှုခံယူနေရပါတယ်။မနေ့ကပြစ်ခတ်မှုတွင်သေဆုံးသွားတဲ့6ဦးကိုတော့ဒီကနေ့မှသေချာခဲ့ပါတယ်။ဒီသေချာရမှာလည်းမိသားစုဝင်တွေကိုခေါ်ယူခြင်းမရှိဘဲတာစီပိတ်ပင်မှုတွေရှိနေတယ်လို့ရဲတပ်လူမှုကွန်ရက်ပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
။တာစီကျောင်းကဇရက်ကိုအလောင်းပေးတဲ့လမ်းတစ်ချောင်းမှဘယ်သူမှမရှိရဘူး။ဓာတ်ပုံတွေပါလေမရရအောင်ဖုံးမကန်ရဘူးဘယ်သူမှအလောင်းကိုဂူမသွင်းရဘူး။မိသားစုတွေတော့သိချင်လို့ကမသွင်းရဘူးဖြစ်နေ
။ဒီရက်ခံတွေပြောဆိုနေတယ်လို့ကန်တပ်ပိတ်ပင်မှုတွေမလုပ်ခဲ့ဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ်
။ဘာမှကျွန်တော်တို့ကတန်တားထားတာမရှိဘူးဗျာ။ထုတ်သွားတဲ့လူတွေရဲ့ဟောလာလုံလောင်းတွေသူတက်ဆိုင်ရခိုင်ခိုင်ချင်းချင်းကိုပြန်ပေးထားတယ်တက်ကြတဲ့လိုအပ်တဲ့အူကြီးတန်ဖိုးကြီးကိုအကုန်လုပ်ပြလာပဲဘာမှတတ်နိုင်မှုမရှိပါဘူးလေ
ကြောက်တန်းကြီးရွာစဉ်ပြေခတ်မှုကြောင့်ရွာသားတွေတေကြီးထိခိုက်တန်ရာရရှိမှုနဲ့ပတ်သက်ပြီးအလားတူသတ်မှတ်မဖြစ်ပွားဖို့ကျူးလွန်သူတွေကိုဥပဒေအရအရေးယူပြစ်ပေးဖို့နဲ့နိုင်ငံသားတွေကိုတရားဥပဒေစိုးမိုးမှုရရှိရေးနဲ့အမြန်ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMB ကနေနိုင်ငံတော်ဓမ္မရာနိုင်ငံတော်အတိုင်းပင်ကပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားထားပါတယ်ခင်ဗျာ